သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SPS A World of Difference You're with SPS Burmese On Mobile, Online and On Radio
Mobile, Online and Radio ပေါ်မှာသင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ်တော်ရရှိမြောက်ယခုတင်ဆက်ပေးမှာတော့မူပိုင်ခွင့် copyright သည်သင်ရဲ့ social media ပေါ်မည်သို့သက်ရောက်ပါတယ်ဆိုရယ်ဆောင်းပါပဲဖြစ်ပါတယ်ခွင့်ပြုချက်မရှိဘဲတခြားသူတဦးရဲ့ video သို့မဟုတ်သချင်းကို social media များတွင်မျှဝေဘူးပါသလားသင်သည်၎င်းတို့ရဲ့မူပိုင်ခွင့် copyright ကိုချိုးဖောက်နေခြင်းဖြစ်နိုင်ခြင်းရှိပါတယ်မူပိုင်ခွင့် copyright ဥပဒေသည် social media ပေါ်တွင်ကျွန်ုပ်တို့အသုံးပြု၍မျှဝေနိုင်တဲ့အရာများကိုကန့်သတ်ထားပါသည်မူပိုင်ခွင့်ကိုမိခဲ့သို့အသုံးချသည်ကိုနားလည်ခြင်းသည်အဆင်မပြေတဲ့အခြေအနေများနှင့်ဆိုးဝါးနိုင်တဲ့အကျိုးဆက်များကိုရှောင်ရှားရန်အကူအညီပေးနိုင်ပါသည်မူပိုင်ခွင့် copyright သည်စာရေးခြင်းဓာတ်ပုံဒိဂီတာနှင့်ဗီဒီယိုများကဲ့သို့သောပန်တီမှုလက်ရက်များအတွက်အကျုံးဝင်သောတရားဝင်အကာအကွယ်အမျိုးအစားတစ်ခုဖြစ်ပါれ၎င်းသည်ပန်တီသူအားဆိုရှယ်မီဒီယာပေါ်တွင်မျှဝေခြင်းကဲ့သို့သောတချို့သောနည်းလမ်းများဖြင့်၎င်းကိုအသုံးပြုပိုင်ခွင့်ကိုပေးဆောင်ပါれ၎င်းသည်တစုံတဦးရဲ့ခွင့်ပြုချက်မရှိဘဲတစုံတဦးရဲ့အလုပ်အားအသုံးပြုခြင်းမှလည်းကျွန်ုပ်တို့အားတားဆီးထားပါれဆိုရှယ်မီဒီယာရှေ့နေတီကန်ဘောမန်ဒီအချောင်းရဖန်တီးသူများနဲ့အမှတ်တဆိတ်များအတွက်ဥပဒေအကြံပေးသူဖြစ်ပါれ။ဩစတြေးလျတွင်မူပိုင်ခွင့်မှတ်ပုံတင်ရမလိုအပ်ပါဘူး။၎င်းသည်အခမဲ့ဖြစ်ပြီး၎င်းသည်အလိုအလျောက်ဖြစ်ပါれ။သူတို့ဆိုရှယ်မီဒီယာပေါ်မှာထုတ်ဝေတဲ့အခါမူပိုင်ခွင့်ဟာစာပေ၊ပြဆက်၊ဂီတနဲ့အနုပညာအလုပ်တွေလိုရေပူရအားဖြင့်ဆက်လက်ရှိနေပါလိမ့်မယ်။ဒါကြောင့်ဓာတ်ပုံတစ်ပုံကိုအနုပညာလက်ရတစ်ခုဟုရေပူရအားဖြင့်ယူဆကြပြီးမူပိုင်ခွင့်ပိုင်ရှင်သည်ရေပူရအားဖြင့်စာရေးရေးသားသူဖြစ်ပါれ။ဒါပေမဲ့အခြေအနေပေါ်မှာမူတည်ပြီးချွင်းချက်အနည်းများရှိပါれ။ဥပမာအားဖြင့်တစုံတစ်ယောက်ဟာ၎င်းတို့ရဲ့အလုပ်တွေဓာတ်ပုံရိုက်ခဲ့ရင်မူရင်းပိုင်ရှင်သည်အမှန်တကယ်၎င်းတို့ရဲ့အလုပ်ရှင်ဖြစ်ပြီး၎င်းကိုယ်ပိုင်မဟုတ်ပါဘူး။social media platform တစ်ခုစီတွင်ပါဝင်တဲ့အခါ account ပိုင်ရှင်ကသဘောတူတဲ့၎င်းရဲ့ကိုယ်ပိုင်စည်းမျဉ်းများနဲ့အခြေအနေများရှိနိုင်ပါれ။၎င်းတွင်အများအားဖြင့် platform ရဲ့မျှဝေခြင်းလှူဆောင်နိုင်စွမ်းကိုသဘောတူခြင်းပါဝင်ပါれ။အကြောင်းအရာဖန်တီးသူသည်မူပိုင်ခွင့်ပိုင်ဆိုင်မှုကိုဆက်လက်ထိန်းသိမ်းထားတော်လဲ၎င်းတို့သည်တခြား platform ပေါ်တွင်၎င်းတို့ရဲ့အလုပ်ကိုမျှဝေရန်သဘောတူနိုင်ပါれ Facebook နဲ့ Instagram တို့သည် Meta မှပိုင်ဆိုင်သောကြောင့်ဒီ platform များတွင်အကြောင်းအရာများကိုမျှဝေနိုင်စေပါれသင်သည်တခြား account ပိုင်ရှင်ရဲ့အလုပ်အားမျှဝေပါက platform သည်၎င်းတို့အားအလိုအလျောက် credit ပေးမှာဖြစ်ပါれတစုံတဦးရဲ့အကြောင်းအရာကိုမျှဝေလို့မရနိုင်စေရန်စက်တင်များကိုချိန်ညှိနိုင်ပါれသို့သောတစုံတဦးရဲ့အကြောင်းအရာကိုသင်ရဲ့လူမှုမီဒီယာတွင် upload တင်ခြင်းသည်လက်မခံနိုင်ကြောင်းဘော်မင်ကပြောဆိုပါれ platform ပေါ်ရှိမျှဝေလှူဆောင်ခြင်းမှတဆင့်အကြောင်းအရာကိုသိသိပြီးကိုယ်တိုင်ပြန်တင်ဆက်ခြင်းထက်အကြောင်းအရာကိုစနစ်တကျမျှဝေခြင်းကြားတွင်အရေးကြီးသောခြားနာချက်မှ platform ရဲ့စီကံသတ်မှတ်ချက်များတွင်ရေးပြရာအဖြစ်၎င်းသည်တင်လျော်သောအခွင့်အရေးများမရှိပါကအကြောင်းအရာကိုအပ်လုတ်မတင်ရန်တောင်းဆိုသောကြောင့်ဖြစ်ပါれ။သင်သည်ထိုအလုပ်ရဲ့ရေးသားသူဖြစ်ရမည်။သို့မဟုတ်ထိုနည်းလမ်းကိုအသုံးပြုရန်သက်ဆိုင်ရာစာရေးဆရာထံမှလိုင်စင်ရရှိထားသူဖြစ်ရပါမည်။ပေါ်မာဖီသည်ပကြီးဆရာတူဖြစ်ပြီးအလေတန်းအစ်စ်အမည်အနုပညာဆရာဖြစ်ပါれ။မူပိုင်ခွင့်ဥပဒေချိုးဖောက်ပြီးသူရဲ့အနုပညာလက်ရာကိုကူးယူက Facebook တွင်ပြန်လဲထုတ်ဝေခံခဲ့ရပါတယ် သူသည်ကျွန်ုပ်တို့ရဲ့ပြပွဲတစ်ခုသို့တက်ရောက်ခဲ့ပြီးကျွန်ုပ်ရဲ့လက်ရအရည်အသွေးအလွန်ညံ့ဖျင်းသောဓာတ်ပုံကိုရိုက်ယူခဲ့ပါသည်။ဒါနောက်သူတို့မှမှားယွင်းသောခေါင်းစဉ်များဖြင့် Facebook တွင်တင်ခဲ့ပါသည်။သူတို့ကကျွန်တော်နာမည်ကိုစာလုံးပေါင်းမှားယွင်းပေါင်းခဲ့ကြတယ်။အဆိုဆုံးကတော့ကျွန်တော်ရဲ့ရည်ရွယ်ချက်ကပါလေပြပွဲကြီးတစ်ခုလုံးကိုပြက်ပြားသွားစေတဲ့အကြောင်းအရာတစ်ခုနဲ့သူတို့တင်ပြတာဖြစ်နိုင်ပါတယ်။ Facebook ရဲ့တိုင်ကြားချက်ကနေတဆင့် Facebook ကိုဆက်သွယ်ခဲ့ပြီး post ကို24နာရီအတွင်းဖယ်ရှားနိုင်ခဲ့ပါတယ်။သင်သည်တစုံတဦးရဲ့အလုပ်ကိုမျှဝေလိုပါကအကြောင်းအရာဖန်တီးသူအားမြေသို့ရည်ညွှန်းလိုသည်ကိုရှားဖွေရန်အကောင်းဆုံးဖြစ်ပါတယ်။၎င်းတို့ကိုအများအားဖြင့် platform မှတဆင့်ဆက်သွယ်နိုင်ပါတယ်။ဒါမှမဟုတ်၎င်းတို့သည် influencer ဖြစ်လျင်၎င်းတို့ရဲ့ management အမည်ကိုပေးနိုင်ပါတယ်။ကိစ္စအများစုတွင်ဖန်တီးသူသည်၎င်းတို့ရဲ့အကောင့်သို့ပြန်လည်ချိတ်ဆက်ရန်၎င်းတို့ရဲ့အသုံးပြုသူအမည်ကိုတက်လုပ်ရန်တောင်းဆိုများဖြစ်ပါသည်။တစုံတယောက်ရဲ့ copyright ကိုမချိုးဖောက်ဘဲတခြားသူတဦးရဲ့ပစ္စည်းကိုအသုံးပြုခွင့်ပေးသည့် Australian Copyright Act အရချွန်းချက်တချို့ရှိပါသည်။ Alex Solo သည် Sprint Law ဥပဒေရေးရာဝန်ဆောင်မှုရဲ့ပူးတွဲတည်ထောင်သူဖြစ်ပါသည်။ဒီချွေရင်ချက်များထဲမှတစ်ခုဟာ fair dealing ဟုခေါ်သောဥပဒေအောက်တွင်ရှိနေတယ်လို့ဆိုပါတယ်။ဥပမာအားဖြင့်သတင်းအဖွဲ့အစည်းများသို့မဟုတ်ပညာရေးအဖွဲ့အစည်းများသည်တခြားသူများ၏မူပိုင်ခွင့်ရထားသောသဘောတူညီချက်ကိုမလိုအပ်ဘဲအသုံးပြုရန်ခွင့်ပြုပါတယ်။၎င်းတို့နှင့်ဆက်စပ်သောအများသူငါအကျိုးစီးပွားရှိသောဤရည်ရွယ်ချက်များအတွက်၎င်းကိုအသုံးပြုထားသောကြောင့်ဖြစ်ပါတယ်။ကျွန်ုပ်တို့မှာမချာသေးမီကချွင်းချက်တချို့ရှိပြီးလူရှင်တော်များအားခွင့်ပြုချက်မရယူဘဲကန့်သတ်နည်းများဖြင့်အချက်လက်များကိုအသုံးပြုခွင့်ပေးတဲ့ပြောင်းလဲသရော်မှုနဲ့သရော်စာများအတွက်ချွင်းချက်တချို့ရှိပါတယ်။ Creative Commons License ဟုခေါ်သည့်တစ်စုံတစ်ဦးရဲ့ဖန်တီးမှုဆိုင်ရာအကြောင်းအရာများကိုမျှဝေရင်လည်းဘေးကင်းနိုင်ပါတယ်။၎င်းသည်online တွင်တွေ့ရှိရတဲ့မူပိုင်ခွင့်ကာကွယ်ထားသောအချက်လက်တွေစူးစီးမှုပင်ဖြစ်ပါတယ်။သို့သော Mr. Solo ကရှင်းပြထားသည့်အတိုင်းအကြောင်းအရာကိုခွင့်ပြုခြင်းမရှိဘဲအသုံးပြုရရရှိနိုင်သောလည်းဖန်တီးသူသည် Creative Commons License အောက်တွင်၎င်းတို့၏မူပိုင်ခွင့်ကိုပိုင်ဆိုင်ထားဆဲဖြစ်သောကြောင့်၎င်းတို့ကိုဂုဏ်ပြုမှတ်တမ်းတင်ရန်လိုအပ်ပါတယ်။ License အမျိုးအစားအမျိုးမျိုးရှိသောကြောင့် License သည်သင့်ရည်ရွယ်ချက်နဲ့ကိုင်းညီကြောင့်သေချာစေအောင်ပြုလုပ်ပါလို့မစ္စတာဆိုလိုကပြောဆိုပါတယ်။ကျွန်ုပ်ရဲ့ဓာတ်ပုံကိုအွန်လိုင်းတွင်တင်နိုင်ပြီးလူများကိုအသုံးပြုရန်တိုက်တွန်းနိုင်ပါတယ်။ဒါပေမဲ့ကိုရီးကိုတာသမကစီးပွားဖြစ်မဟုတ်တဲ့အသုံးပြုမှုအတွက်သာအသုံးပြုနိုင်တဲ့သေချာ Creative Commons License အမျိုးအစားတစ်ခုအောက်မှာကျွန်ုပ်တို့ပြောနိုင်ပါတယ်။သင်ကုန်အမှတ်တစ်စိတ်ကိုမြင့်တင်ရန်အတွက်၎င်းကိုစီးပွားဖြစ်အသုံးပြုလိုပါကငွေပေးချေမှုလိုအပ်ပါတယ်။ဒါပေမဲ့ကိုရီးကိုတာအတွက်သာသုံးမဲ့ဆိုရင်တော့အဆင်ပြေပါတယ်။သေချာပါတယ်ကျွန်ုပ်တို့ဟာလိုင်စင်များကိုစစ်ဆေးရန်အကြောင်းအရာဖန်တီးသူသို့မဟုတ်တခြားအကြောင်းအရာအသုံးပြုသူအများအပြားကိုအားပေးက၎င်းတို့ကိုအသုံးပြုခွင့်ပြုရန်လုံလောက်သောခြေပြန့်နဲ့ Creative Commons ရှိပါကအချိန်တိုင်းခွင့်ပြုချက်တောင်းရန်အလွန်ကောင်းမွန်သောဖြည့်ရှင်ချက်တစ်ခုဖြစ်နိုင်ပါတယ်။ Creative Commons ပုံစံတစ်ပုံကိုအသုံးပြုရန် Google Images ကိုရှာပါ။ Tools ရွေးချယ်မှုကိုရှာပြီး Creative Commons License ကိုရွေးချယ်ပါ။မူပိုင်ခွင့်သည်ကျွန်ုပ်တို့ရဲ့လူမှုရေးဗီဒီယိုများနဲ့ရုပ်ပုံများနဲ့ထပ်တူပြုထားသောဂီတနှင့်ပင်သက်ဆိုင်နိုင်ပါတယ်။မစ္စတာဆိုလိုကမချာသေးမီအထိဒေဂီတာကိုအသုံးပြုခြင်းသည်အနုပညာရှင်ရဲ့ခွင့်ပြုချက်ကိုရယူခြင်းကဲ့သို့သောတင်းကျပ်သောကန့်သတ်ချက်များရှိပါသည်။ယခုအခါတွင် Instagram နှင့် TikTok ကဲ့သို့ platform တချို့တွင်ဂီတစာကြည့်တိုက်များတပ်ဆင်ထားပြီးနာမည်ကြီးအနုပညာရှင်များနှင့်အစုလိုက်အပြုံလိုက်သဘောတူညီချက်များပြုလုပ်ထားပါသည်။Instagram နဲ့ TikTok တို့သည်သင်အတွက်ငွေပေးချေမှုကိုပြုလုပ်ထားပါတယ်။ဒါကြောင့်မို့လို့အဲ့ဒီ platform တွေမှာတခါတရံပုံမှန်လူတွေသုံးတဲ့နာမည်ကြီးသချင်းတွေကိုသင်တွေ့နိုင်ပါတယ်။ဒါပေမဲ့၎င်းသည် ဂီတာစာကြည့်တိုက်တွင်မဟုတ်ပါက၎င်းကို platform ပြင်ပတွင်အသုံးပြုနေပါကသင်သည်အလုပ်ပိုင်ရှင်များထံမှခွင့်ပြုချက်ရယူရာလိုအပ်တဲ့အခြေအနေတွင်ရှိနေသေးပါသည်အကယ်၍သင်သည်အကြောင်းအရာဖန်တီးသူဖြစ်ပါကသင့်မူပိုင်ခွင့်ကိုတခြားသူများကိုမချိုးဖောက်ရန်သင်မိခဲ့သို့တွန်းအားပေးနိုင်ပါသည်စဝိုင်းတွင်အခရာကိုစီကိုမူပိုင်ခွင့်သင်ကေတာသို့မဟုတ်သင်ရဲ့လူမှုရေးပို့စ်များတွင်ကျွန်ုပ်ရဲ့ခွင့်ပြုချက်မရှိဘဲအသုံးမပြုနိုင်ခဲ့သို့သောသတိပေးချက်ဖြင့်၎င်းသည်သင်အလုပ်ဖြစ်ကြောင်းကိုလူတို့အားသတိပေးနိုင်ပါသည်ပေါ်မာရီသည်အမှုပညာလက်ရာများကိုကာကွယ်ရန်နှီးပြူဟာများစွာကိုအကြံပြုထားပါသည်ပထမဦးစွာအလုပ်အပြည့်စုံရဲ့ပုံရိပ်မြင့်မားသောချီလင်းပြသမှုမြင်မာသောပုံကိုမတင်ပါနဲ့ဒုတိယအနေဖြင့်သင်သည် Photoshop သို့မဟုတ်တခြားသော watermarking ကိရိယာများကိုအသုံးပြု၍အလုပ်အား watermark လုပ်နိုင်ပါသည်တရားချက်အနေဖြင့်သင်သည်အပြည့်အဝမဟုတ်ဘဲအလုပ်ရဲ့အသေးစိတ်အချက်အလက်များကိုထည့်သွင်းရန်သေချာစေနိုင်ပါသည် Social Media Platform အများစုတွင်ရည်စွဲတစိတ်ခတ်ချင်းရှိတော်လဲသင်သည်အလုပ်ကိုဖန်တီးသူဖြစ်ကြောင်းသက်သေပြရန်လှုပ်ဆောင်နေတဲ့ပုံများပါဝင်တဲ့ကဲ့သို့အရာများကိုသင်လှုပ်ဆောင်နိုင်ပါသည်ဒီကာကွယ်များရှိနေသည့်အတိုင်းမူပိုင်ခွင့်ချိုးဖောက်မှုများသည့်အချိန်တိုင်းဖြစ်ပေါ်နေပါသေးတယ်တစုံတစ်ဦးသည်သင်ရဲ့မူပိုင်ခွင့်ကိုပြင်းပြင်းထန်ထန်ချိုးဖောက်သည်ဟုယုံကြည်ပါကဒီဂင်ဘော်မန်ကသင်လူမှုမီဒီယာပေါ်သို့ခုံမတက်ဘဲဥပဒေအကြမ်းဉာဏ်ကိုဥစွာရှာပြီးချိုးဖောက်မှုတစ်ခုဖြစ်ပွားတယ်လို့တောင်းဆိုခြင်းကိုရှောင်ရှားရန်အကြံပြုထားပါတယ်ဖလက်ဖောင်းများသည်လည်းသင်ကိုကူညီနိုင်ပါတယ်ချိုးဖောက်မှုများကိုသတင်းပို့ရန်ဖလက်ဖောင်းအများအပြားတွင်လှုပ်ဆောင်နိုင်စွမ်းရှိပါတယ်အကယ်၍သင်သည်ထိုချိုးဖောက်မှုကိုတိုင်ကြားပါကဖလက်ဖောင်းများသည်အကြောင်းအရာများကိုဖယ်ရှားနိုင်စေရန်ထိုဖလက်ဖောင်းတွင်၎င်းတို့တွင်ရှိသည့်မည်သည့်လုပ်ငန်းစဉ်ကိုမဆိုလုံးဆောင်သွားမှာဖြစ်ပါတယ်တချို့ကိစ္စများမှာ၎င်းတို့သည်အကောင့်များကိုပင်ပိတ်လို့ရပါတယ်မူပိုင်ခွင့်ဥပဒေကိုရည်ရွယ်ချက်ရှိရှိသို့မဟုတ်မလုံးဆောင်သည့်ဖြစ်စေမူပိုင်ခွင့်ဥပဒေကိုချိုးဖောက်မှုအတွက်ပုံမပြင်းထန်သောပြစ်ဒဏ်များလည်းရှိပါတယ်မူပိုင်ခွင့်ချိုးဖောက်ခြင်းသည်အထူးသဖြင့်တစ်စုံတစ်ဦးရဲ့အလုံးမှအကျိုးအမြတ်ရရှိပါကတရားဥပဒေအရအရေးယူခြင်းနဲ့ဘာနာရေးပြစ်ဒဏ်များဖြစ်ပေါ်စေနိုင်ပါတယ်ကျွန်ုပ်တို့ရဲ့မူပိုင်ခွင့်ရထားသောအလုပ်ကိုပုံမှန်ခြေရာခံရန်ကျွန်ုပ်တို့လုံဆောင်နိုင်တဲ့အရာများရှိကြောင်းအလက်ဆိုလိုမှပြောဆိုပါတယ်၎င်းသည်ရုပ်ပုံသို့မဟုတ်ဒီဇိုင်းသို့မဟုတ်ရေးထားသောအကြောင်းအရာဖြစ်ပါကအကြောင်းအရာဖန်တီးသူများအား၎င်းတို့ရဲ့အလုပ်ကိုစောင့်ကြည့်ရန်ကျွန်ုပ်တို့တိုက်တွန်းပါတယ်ဝန်ဆောင်မှုတွေရှိပေမဲ့ကိုယ်တိုင်လုပ်လို့ရပါတယ် Google မှာ reverse image ရှာဖွေမှုများကိုသင်လုပ်ဆောင်နိုင်ပြီးသင်ပုံများကိုအသုံးပြုထားတဲ့နေရာအားလုံးကိုမြင်ယုံနဲ့ထိုးလူများနဲ့ဆက်သွယ်နိုင်ပါတယ်သင်ရဲ့ blog post များမှာအတိုးအထွားများကိုသင်ရှာဖွေပြီးသစုံတူမှ၎င်းတို့ကူးယူထားခြင်းရှိမရှိကြည့်ရှုနိုင်ပါတယ်အဲ့ဒါတွေကမတူညီတဲ့နည်းဗျူဟာတွေပါတော်ရရှိများခင်ဗျာSPS တင်ဌာနကမယ်လစ်ဆာကမ်ပိုနိုနီရဲ့ဆောင်းပါးကိုဘာသာပြန်တင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
sbs.com.au/bemis ကို home နေရာမှာထားပြီးတော့အမြဲတမ်းနားဆင်နိုင်ပါတယ်နောက်ဆုံးရသတင်းတွေဆောင်းပါးတွေနဲ့စစ်တမ်းတွေမှာပါဝင်ပြီးတော့ဆက်သွယ်မှုလုပ်နိုင်ပါတယ်sbs.com.au/bemis ဖြစ်ပါရရှင
် SPS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ